မေရိကန်တပ်ဖွဲ့ဒေါ်နယ်ထရမ့်အစိုးရကမြန်မာအပါအဝင်ပြည်ဝင်ခွင့်ကပ်တတ်တဲ့နိုင်ငံတွေကိုတောက်ချနေမှာတရားဝင်ကြေညာလိုက်ပြီဖြစ်ပါတယ်။တမဟအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်ထဲမှာပြည်ဝင်ခွင့်ဗီဇာကပ်တတ်ခံရတဲ့ခုနှစ်နိုင်ငံစီးကိုဖော်ပြထားတာမှာအီရန်၊လီဗီးယား၊မြောက်ကိုရီးယား၊ဆီးရီးယား၊ဗင်နီဇွဲလား၊ယီမင်နဲ့ဆိုမာလီယာနိုင်ငံတို့ပါဝင်ပါတယ်။မြန်မာ၊အီရီထရီးယား၊ကီရီဂီစတန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေကလူတချို့အတွေ့အမေရိကန်ပြည်ထောင်စုအတွင်းရှေ့ပြောင်းနေထိုင်ခွင့်ဗီဇာအမီဂရန့်ဗီဇာထုတ်ပေးတာကိုကန့်တတ်လိုက်ကြလို့ဆူဒန်နဲ့တန်ဇန်နီးယားနိုင်ငံတွေကနိုင်ငံသားတချို့ကိုဗီဇာလော်ထရီလို့ခေါ်တဲ့ Green Card ကန့်ဆန်းမဲတဲ့မှာပါဝင်ခွင့်ကိုကန့်တတ်ပေးတဲ့အကြောင်းလည်းဖော်ပြထားပါတယ်။အဲဒီလိုကန့်တတ်ခံရတာဘယ်လိုအမျိုးအစားတွေလဲဆိုတာကိုတော့အတိအကျဖော်ပြမထားပါဘူး။အခုလိုထုတ်ပြန်တဲ့ကန့်တတ်ချက်တွေအရကမ္ဘာလက်ခီးတဲ့အဖြစ်လာရောက်လည်းပတ်လို့သူစီးပွားရေးလုပ်ငန်းနဲ့လာရောက်လို့သူအပါအဝင်ရှေ့ပြောင်းနေထိုင်ဖို့လာတာမဟုတ်တဲ့ပြည်သူတွေကတော့ပြည်ဝင်ခွင့်ဗီဇာပိတ်ပင်ကန့်တတ်တဲ့အထက်မှာမပါဘူးလို့ဆိုပါတယ်။အစိုးရအဖွဲ့ဝင်ကြီးတွေရဲ့အကြံပေးချက်နဲ့အညီမျိုးသားလူငယ်ရေးကိုရှေ့ရှုပြီးတမအအနေနဲ့ဒီကြေညာချက်ကိုထုတ်ပြန်ခြင်းဖြစ်တယ်လို့ဆိုပါတယ်။အကြံဖက်လုပ်ငန်း၊ရာဇဝတ်မှုလူပုဂ္ဂိုလ်တိုးညီးစီအတွက်လိုအပ်တဲ့သတင်းအချက်အလက်စတဲ့အမေရိကန်ပြည်ထောင်စုရဲ့လူငယ်ရေးဆိုင်ရာအခြေခံလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ခြင်းမရှိတဲ့တိုင်းပြည်တွေအနေနဲ့အခုလိုပြည်ဝင်ခွင့်ဗီဇာကန့်တတ်ခြင်းခံရနိုင်တယ်လို့လည်းသမ္မတအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အကြောင်းမျိုးမျိုးကြောင့်ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာရောက်လို့သူတွေရှေ့ပြောင်းနေထိုင်လို့သူတွေအနေနဲ့အဲ့ဒီလူငယ်ရေးဆိုင်ရာအခြေခံလိုအပ်ချက်တွေကိုပြည်မီဖို့လိုအပ်ကြောင်းလည်းဖော်ပြထားပါတယ်။2019ခုနှစ်စက်တင်ဘာလနောက်ပိုင်းတုန်းကလည်းချက်၊အီရန်၊လီဗီးယား၊မြောက်ကိုရီးယား၊ဆီးရီးယား၊ဗင်နီဇွဲလားနဲ့ယီမင်စတဲ့ရှေ့နိုင်ငံကခီးသွားတယ်။အမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်အပေါ်ကန့်တတ်ချက်အစ်စ်တွေပါဝင်တဲ့ခီးသွားလာခွင့်တာမြင့်ချက်တည်ဆင်းချက်ကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ထိုးထုတ်ပြန်ထားပြီးဖြစ်ပါတယ်။အဲ့ဒီကြေညာချက်ထုတ်ပြန်တော့ကတော့အကြမ်းဖက်ဝါဒဆိုင်ရာတခြားကိစ္စရပ်တွေမှာအမေရိကန်နဲ့သတင်းအချက်လက်ညှဝေဖို့သုံးနိုင်ငံကငြင်းဆန်ခဲ့တယ်လို့အမေရိကန်အစိုးရကတာဝန်ရှိသူတွေကပြောခဲ့မှုပါတယ်။